NLD ဆိုရတဲ့အတွက်ပထမဦးဆုံးဧည့်သည်အဖြစ်လာရောက်ခဲ့တာကတော့တရုတ်နိုင်ငံဖြစ်ပြီးအခုဆိုရင်တရုတ်နိုင်ငံရဲ့ဝင်ကြီးဟာမြန်မာနိုင်ငံကိုနှစ်ရက်ကြာအလည်ပတ်ခီးစဉ်နဲ့ရောက်နေပါတယ်။မြန်မာနိုင်ငံဘက်ကတော့တရုတ်နိုင်ငံဟာအရေးပါတဲ့အိမ်နီးချင်းနိုင်ငံတစ်ခုဖြစ်ခဲ့တယ်လို့စစ်အစိုးရလက်ထက်တလျှောက်လုံးမှနိုင်ငံအရေးအားကိုးခဲ့ရတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်။ဒါပေမဲ့အခုကလူထုရွေးချယ်တင်မြှောက်လိုက်တဲ့ NLD အစိုးရဖြစ်လာပြီးမို့တရုတ်အစိုးရဟာအရင်ကလိုမြန်မာအပေါ်မှာဩဇာလွှမ်းမိုးနိုင်ပါမလား။ရှိမှ NLD အစိုးရတဲ့နဲ့တရုတ်နိုင်ငံတို့ရဲ့ဆက်ဆံရေးဘလို့ရှိလာနိုင်တယ်လဲဆိုတဲ့အပေါ်ကိုတော့ KNN Magazine ရဲ့ Editor ချုပ်ကိုပြည်သွေးနိုင်ရဲ့တုံ့သက်ချက်ကတော့
တရုတ်ကတော့စီးပွားရေးသမားပီပီပေါ့ဗျာလက်ဦးမှုရယူတဲ့သဘောပေါ့အစဉ်ဆက်လက်ပြီးခဲ့တဲ့အစိုးရတွေသူတစ်ပြင်းဒါနာသိန်းအစိုးရတက်တန်းတစ်လျှောက်လုံးမှာလည်းတရုတ်ကိုမှီကိုခဲ့ရတဲ့အခါကျတော့ဘာပဲဖြစ်ဖြစ်ကျွန်တော်တို့ကတရုတ်နဲ့ပတ်သက်လို့ရှိရင်တရုတ်ဝိတ်ကပြိနေပါပြီတရုတ်အုပ်ကရုံးတဲ့ဘုရားအတော်လေးခက်ပါတယ်အခုလည်းလက်ဦးစွာပဲအပရမဆုံးရောက်လာတယ်။ဒေါန်ဆန်းစုကြည်ရဲ့ပထမဆုံးဧည့်သည်ဖြစ်နိုင်ငံရေးဝန်ကြီးအနေနဲ့လက်ခံတွေ့ဆုံတာကြီးတရုတ်နိုင်ငံရေးဝန်ကြီးဖြစ်နေပါတယ်။ရှေ့ရှေ့ကတမိုင်ရောလောလောဆယ်တမိုင်တွေကြည့်ရင်တော့တရုတ်နဲ့ဆက်ဆံတဲ့အခါမှာကျွန်တော်တို့အများကြီးသတိထားဖို့လိုပါတယ်။ဘာဖြစ်လို့လဲဆိုတော့သူကအင်အားကြီးတဲ့လူမျိုးရေးရောစီးပွားရေးရောနိုင်ငံရေးရာရောနောက်ပြောရလို့ရှိရင်လူလတ်ပီကာလာတရုတ်ဖြူကိစ္စအဲဒီဘာကပါကိစ္စတောက်လျှောက်ကျွန်တော်တို့ကိုဒုက္ခပြီးလာခဲ့တဲ့အခါကျတော့ဆက်ဆံဖို့လူပေမဲ့အများကြီးသတိထားဖို့လိုတယ်လို့ကျွန်တော်ကတော့အဲ့လိုယူဆပါတယ
်။အရင်စစ်အစိုးရလက်ထက်မှာဒီကုလသမဂ္ဂလူအခွင့်အရေးကောင်စီကနေပြီးတော့မြန်မာနိုင်ငံအပေါ်ပိတ်ဆို့တံခါးအရေးယူဖို့ကိစ္စအပေါ်တရုတ်နိုင်ငံကပြီးတော့အာဏာသုံးပြီးတော့ပယ်ချခဲ့ပူပါတယ်။အဲ့ဒီအချိန်ကစလို့တရုတ်နိုင်ငံဟာမြန်မာနိုင်ငံအတွက်နိုင်ငံရေးရာဩဇာကြီးခဲ့တယ်လို့စီးပွားရေးအကျိုးအမြတ်အတွက်လည်းအရေးပါခဲ့ပြီးအခုအချိန်ထိလည်းမြန်မာစစ်တပ်အပေါ်မှာဩဇာအာဏာရှိနေသေးပဲလို့သုံးသပ်နေကြပါတယ်။မြန်မာနိုင်ငံမှာက2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ NLD နဲ့စစ်တပ်ကြားမပြေမလည်တွေရှိနေပြီးဒီအပေါ်မှာတရုတ်ကဘယ်လိုကြားဝင်ခံပြီးတော့အကျိုးအမြတ်ယူမလဲဆိုတာကိုလည်းစောင့်ကြည့်ဖို့လိုမယ်လို့ယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းရဲ့ Editor ချုပ်ဦးသက်စင်ကတော့သူ့အမြင်ကိုပြောပါတယ်
။ဒီနေ့သူတွေ့ရတာကိုသုံးသပ်ကြည့်တဲ့ခါကျတော့ဤသူအစိုးရဘောတော်နှစုစည်းဦးဆောင်တဲ့အစိုးရမှလည်းနိုင်ငံများနဲ့ပတ်သက်ရင်2008အခြေခံဥပဒေပေါ်မူတည်ပြီးတော့သူ့မှာလည်းနည်းနည်းလောကကံခက်တဲ့အခြေအနေတွေရှိတာပေါ့။ရှိရခါကြတော့ဒီပုံမှန်မူတည်ပြီးတော့ဟိုတရုတ်ကအခုဂျိုးစီးပွားရှိတယ်ဂျိုးစီးပွားဆိုတာကစီးပွားရေးဂျိုးစီးပွားရတဲ့ပုံမှန်အများကြီးရှိတယ်ရှိတော့ဒီဂျိုးစီးပွားနဲ့အစ်တနဲ့ပတ်သက်ပြီးလောကကံခက်နေတဲ့အခြေအနေကိုနှစ်ခုကိုသူဘာပြန်လုပ်ချင်လာဆိုတာကျွန်တော်ကနေတန်းနေရရှိတယ
်မြန်မာနိုင်ငံထဲမှာတရုတ်နိုင်ငံရဲ့စီမံကိန်းကြီးတွေဖြစ်တဲ့မြေဆုံရေကတာစီမံကိန်းလက်ပရောင်းတောင်ကျင်းဒီစီမံကိန်းအပါအဝင်ရခိုင်ကြောက်ဖြူဒန်းငွေပိုင်လိုင်းစီမံကိန်းတွေကိုလူထုကလက်မခံဘဲကန့်ကွက်နေတာဖြစ်ပါတယ်မနေ့ကတော့မြန်မာနိုင်ငံရဲ့နိုင်ငံညာရေးဝန်ကြီးဒေါက်တာဆန်းစုကြည်နဲ့အတူတရုတ်နိုင်ငံညာရေးဝန်ကြီးဝန်ကြီးတို့တွေ့ဆုံပြီးနှစ်ဦးပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ပြည်ဆောင်ရေကတာစီမံကိန်းနဲ့ပတ်သက်လို့အသေးစိတ်ဆွေးနွေးတာမရှိဘူးလို့ဒေါက်တာဆန်းစုကြည်ကသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့တရုတ်အစိုးရဘက်ကတော့ပြည်ဆောင်စီမံကိန်းကိုပြန်ပြီးတော့စတင်တယ်ဆိုတာပြောဆိုနေပြီးမို့မြန်မာအစိုးရသည့်အနေနဲ့ဘလို့အခက်အခဲတွေကြုံလာနိုင်မှာတလဲ။အယ်ဒီတာချုပ်ကိုပြည်သွေးနိုင်ရဲ့အမြင်ကတော
့ ground ကိစ္စပြည်ဆောင်ကိစ္စအပါအဝင်တရုတ်နဲ့ချုပ်ဆိုထားတဲ့စီးပွားရေးလုပ်ငန်းတွေကအရင်အစိုးရကလုပ်ခဲ့တာစစ်အစိုးရကလုပ်ခဲ့တာပြောရလို့ရှိရင်တရုတ်ရဲ့တစ်ဖက်သက်အနိုင်ကျင့်မှုတွေကိုခံပြီးတော့လှုပ်လာခဲ့ကြတာအဲ့တော့ဒါတွေကိုအခုချိန်မှာရပ်ဖို့ဆိုတာတော်တော်ခက်ပါတယ်ဖျက်သိမ်းဖို့ဆိုတာတော်တော်ခက်ပါတယ်အဲ့တော့မြစ်ဆုံဆိုတာလည်းတမန်ဦးသိန်းစိန်လက်ထက်မှာခိတ္တနားထားခြင်းသာဖြစ်ပါတယ်ဒီဟာတွေကဆက်ပြီးတော့ဖြည့်ချင်းအောင်မှာပါဒါကြောင့်မို့လို့တရုတ်နဲ့မြန်မာကြားထဲမှာစီးပွားရေးရပြဿနာတွေအများကြီးရှိပါတယ်ဒါကြောင့်ကျွန်တော်ကသတိထားဆက်ဆံဖို့လိုတယ်လို့ပြောတာပါ
တဆက်သေးပါပဲရှင်ဒီအပေါ်မှာယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းရဲ့ Editor ချုပ်ဦးသက်စင်ရဲ့အမြင်ကတော့
ဒီလိုကိစ္စမှာတော့သူရက်တည်ခဲ့တာကဒေသခံတွေရဲ့အကျိုးစပေါ်နဲ့ဆန့်ကျင်ရက်တည်ခဲ့တာပေါ့ဒါရှင်းလင်းသိတာပါပဲဘာဒါပေမဲ့ respect ကတော့နိုင်ငံလုံးကတော့သူ့ကိုထောက်ခံပေးရမှာဒါကတော့ရှိတယ်ဒါပေမဲ့လည်းမြစ်ဆုံဆိုတာကတော့လည်းလဘရောင်းလိုမျိုးတော့မဟုတ်ဘူးတနင်္ဂနွေလုံးရဲ့အကျိုးစုဘာဖြစ်နေဒီကဆိုင်ရန်အကျိုးစုဘာမဟုတ်ဘူးပေါ့နော်ဟုတ်တဲ့အခါကျတော့အဲ့ဒီပုံမှာတော့သူ့ဘယ်လိုမျိုးလုပ်မလဲဟောတိကောဘယ်လိုမျိုးအပေါ်စီးယူထားမလဲပေါ့နော်အဲ့ဒါကြီးကတော့ပြောရတော့ခက်တယ်ဗျတိကောဒီကိစ္စတော့သတိမှတ်လို့ကောင်းပါပဲ
ဒါပြင်လဲတိုင်းသားလက်နဲ့ကင်အင်အားစုတွေနဲ့ညီငယ်ရေးကိစ္စမှာတရုတ်နိုင်ငံရဲ့အကူအညီလိုအပ်တာတွေလည်းရှိနေမှို့ဒါကိုအကြောင်းပြပြီးတော့အစိုးရအသစ်ကလောကကင်ရခက်ခဲနိုင်တဲ့အနေအထားတွေရှိတယ်လို့လဲကိုသက်စင်ကသုံးသပ်ပါတယ်
ဆိုနေသမားရှိနေတဲ့တိုင်းသားလက်နက်ကင်အင်အားစုတွေရဲ့နောက်တစ်ခုကတော့အဲ့ကိုသူလောစင်မှာဟိုဘလောက်ထိဩဇာရှိတယ်မသိဘူးရင်းတစ်လျှောက်လုံးကဩဇာရှိခဲ့တော့အဲ့ဒီပုံမှာမူတည်ပြီးတော့ဒီရသားစိုးရအသစ်ကိုဘလောက်ထိသူဟိုဘယ်လိုခေါ်မလဲကင်ထားနိုင်မလဲဆိုတဲ့ကိစ္စကတော့တော်တော်စိတ်ဝင်စားတဲ့ကောင်းတဲ့ကိစ္စဖြစ်တယ်လို့ဟိုတကယ်တမ်းပြောရမယ်ဆိုရင်အရေးအကြီးဆုံးကကျွန်တော်နဲ့တရုတ်နဲ့ဂျာထဲမှာကျွန်တော်နိုင်ငံနဲ့တရုတ်နဲ့ဂျာထဲမှာရှိနေတဲ့ဆက်ဆံရေးနဲ့သူနဲ့ကျွန်တော်ဂျာထဲမှာချုပ်ဆိုတာစာချုပ်တွေကိုကျွန်တော်တို့ဘယ်လိုစခန်းသွားမလဲဆိုတဲ့ကိစ္စကတော့ ဒါ policy ဆိုင်ရာကိစ္စဖြစ်တဲ့အခါကျတော့တော်စုဘလူးဆင်းသားမျိုးဆိုတဲ့ကိစ္စကိုရေးကြည့်ပါလေ။
တပ်ပြင်လေတော့ဆန်းစုကြည်ဟာအမေရိကန်အပါအဝင်အနောက်အင်အားကြီးနိုင်ငံတွေနဲ့ရင်းနှီးမှုရှိတာမို့နိုင်ငံရေးအရာတရုတ်ဟာစိုးရိမ်မှုတွေရှိနေတယ်လို့လည်းကိုပြည်သွေးနိုင်ကသုံးသပ်ပါတယ်
။တရုတ်ကတော့စိုးရိမ်မှပြီးကြပါတယ်။ဘာလို့လဲဆိုတော့အခုဆိုလို့ချင်းအားလုံးပြီးခဲ့တဲ့တောင်ရိုးပင်လေကိစ္စဟလာဂျပန်ဖိလစ်ပိုင်ဗီယက်နမ်တို့နဲ့တရုတ်ဟာဆက်ဆံရေးတင်းမာနေတယ်။အဲ့ဒီမှာအာဆီယံရဲ့ဆက်ဆံရေးကလည်းအရေးကြီးကြတယ်အဲ့တော့ဒီကြားထဲမှာမြန်မာနဲ့မြန်မာအရေးကြီးတဲ့ပထဝီနေသားမှရှိနေပါရဲ့ဒါကြောင့်မလို့တရုတ်နဲ့မြန်မာကြားမှာစီးပွားရေးကိစ္စကိုဖယ်လိုက်အောင်ပထဝီနိုင်ငံရေးကအရေးကြီးတဲ့နေသားမှရှိနေပါရဲ့ဒါကြောင့်တရုတ်ကမြန်မာနိုင်ငံဟာအနောက်စုနဲ့နှိစပ်သွားမှာလို့ပဲနည်းနဲ့မဆိုစိုးရိမ်မှာပါပဲအဖြစ်လက်ခံမှာမဟုတ်ပါဘူးဒုတက်နိုင်ဆုံးဟာတရုတ်နဲ့နှီးသုံးမယ်ချင်းတရုတ်နဲ့နှီးနဲ့သုံးလို့မရရင်ချင်းကြောက်တဲ့နှီးသုံးမယ်ဒီလိုတွေလှုပ်လာနိုင်ပါတယ်အဲ့ဒီအတွက်အစိုးရတစ်ကတရုတ်နဲ့ဆက်ဆံရေးအတွက်နိုင်ငံကြေးမူဝါဒမှာတရုတ်နဲ့ကိစ္စကိုအလေးနဲ့ထားသင့်ပါတယ်ပြီးတော့အထူးသတိထားသင့်ပါတယ်လို့ကျွန်တော်ပြောချင်ပါတယ
်ခင်းနဲ့မဂ္ဂဇင်းရဲ့အက်ဒီတာချုပ်ကိုပြည်သွင်းနိုင်ပါရှင်မနေ့ကတော့တရုတ်နိုင်ငံနဲ့မြန်မာနိုင်ငံတို့ရဲ့နိုင်ငံခြားရေးဝန်ကြီးနှုတ်ဦးတွေ့ဆုံအပြီးတပွဲစီးပွားရေးစုံစီမံကိန်းမှာအမေရိကန်ဒေါ်လာ3ဘီလီယံတန်ဖိုးရှိတဲ့ရင်းနှံသက်ဆက်ရုံတစ်ခုကိုတရုတ်နိုင်ငံဘက်ကတည်ဆောက်နိုင်ဖို့အတွက်မြန်မာအစိုးရဘက်ကသဘောတူညီချက်ရခဲ့တယ်လို့တရုတ်နိုင်ငံကလာတဲ့သတင်းတွေမှာလည်းဖော်ပြထားပါတယ်ရှင်